Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau View American တန်ကနေ2018ခုနှစ်မေလ18ရက်ကြာသပတေးနေ့ညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.24 25 30နဲ့50နဲ့ line limit 190တို့ကနေစတင်အသံလေးနေပါခင်ဗျာညအတွက်စီစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတယူကော့ပွဲမှာရုရှားကကျောင်းဝင်စစ်ပကမှုဆွဆွဲချက်တွေကိုစုံစမ်းရမှာကြီးချက်ဖို့ FBI ညွှန်ကြားမှုအောင်ကိုထူးစုံစမ်းစစ်ဆေးမှုဖြင့်ခန့်လိုက်တဲ့အပေါ်မှာသမ္မတဒေါ်နယ်ထရန့်ကဝေဖန်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးကရုတ်တရက်နာမကျန်းဖြစ်ရာကရန်ကုန်စစ်ရုံကြီးမှာစစ်ကူတမှုခံယူနေရပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းနေပြီးနားဆင်ရမယ့်အထဲမှာတော့နိုင်ငံရေးအကျပ်တဲရေးနဲ့ရင်ဆိုင်နေရတဲ့ American သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်ဝေဖန်နေရရင်လည်းပတ်သက်ပြီးတော့
Great surety has been treated worse or more on
American သမ္မတ Donald Trump ပြောသွားတာပါအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်တရုတ်နိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့27ရာစုပိုလန်မှာကြီးနဲ့ကုန်သွယ်ရေးဆွေးနွေးပွဲမှာတရုတ်သမ္မတရဲ့အဆိုပြုချက်အကြောင်းတခါ27ရာစုပင်လုံးကြီးလာခံနဲ့ပတ်သက်ပြီးတော့ညီနောင်တိုင်းသားပါတီတွေကဘာတွေတောင်းဆိုလိုက်သလဲဆိုတာနဲ့လိတ်ကျွန်းလူသတ်မှုနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ပြည်ရဲ့နေအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အထူးစုံစမ်းရေးမှုခန့်အပ်လိုက်တဲ့ဟာအမေရိကန်သမ္မတမှာအကြီးမားဆုံးနိုင်ငံရေးအရာအောက်လန့်တိုက်တဲ့လုပ်ရည်အဖြစ်သမ္မတကဝေဖန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမဲဆွယ်စီရင်ရေးကာလမှာပြန်ပြတ်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့သမ္မတဘရက်ကိုဘာမှအစိုးရတို့ကဥပဒေမဲ့လုပ်ရည်တွေကျူးလွန်ခဲ့တော့အထူးစုံစမ်းရေးမှုခန့်အပ်တာဝန်ပေးရမျိုးမရှိခဲ့ဘူးလို့သမ္မတထရမ့်ကတူတာလူမှုကွန်ရက်မှာကြာသပတေးနေ့မနေ့ပိုင်းကပြောဆိုလိုက်တာပါ။ရွေးကောက်ပွဲတုန်းကသမ္မတထရမ့်အနိုင်ရဖို့ရုရှားစိုးရတာဝန်ရှိသူတွေနဲ့ပတ်သက်ခဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရည်တွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြူ FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုတာဝန်ပေးခန့်အကြောင်းမနေ့ကကြေညာလိုက်တဲ့ပေါ်သမ္မတထရမ့်တုံ့ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးအသံဝင်ကတော့သမ္မတထရမ့်ရွေးကောက်ပွဲမှာအနိုင်ရအောင်ဒီမိုကရက်ပါတီမဲဆော့ဝတ်တာဝန်ကဂျွန်ပိုရက်စတာရဲ့ကွန်ပျူတာကိုဖောက်ထွင်းတိုက်ခတ်ပြီးရုရှားကကြောင်းဝင်နှောက်ယှက်တဲ့အကြောင်းပြောဆိုထားကြတာပါ။လူဝဲချက်တွေကိုအင်တာနက်မှာဖော်ပြနေတဲ့ WikiLeaks website ကလည်းနောက်ပိုင်းမှာတော့ဒီမိုကရက်ပါတီမဲဆော့ဝတ်တာဝန်ကရဲ့အီးမေးလ်ထောင်ပေါင်းများစွာကိုဖွင့်ချခဲ့တဲ့အတွက်ပါတီရင်းမှာကလင်တန်အနိုင်ရအောင်နောက်ွယ်ကလှုပ်ရှားမှုတွေထွက်ပေါ်လာရကအဆက်ရစရာတွေလည်းဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကို FBI အပြင်အမေရိကန်နဲ့အထက်နဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီတွေကပါစုံစမ်းစစ်ဆေးနေချိန်မှာပဲ FBI ညွှန်ကြားရေးမှူးဟောင်းမူလာကလည်းအထူးစုံစမ်းရေးမှုဖြင့်စတင်တာဝန်ယူလိုက်တာပါ။သမ္မတထရမ့်ကတော့ရွေးကောက်ပွဲအောင်ပွဲကိုထိခိုက်စေမယ့်စုံစမ်းစစ်ဆေးမှုတွေကိုတခြားလုံးဆန့်ကျင်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်တယ်လို့ဆိုတဲ့ဆွဆွဲချက်တွေကဒီမိုကရက်ကိုယ်စားလှယ်ကလင်တန်ရဲ့ရှောင်းနှိမ်မှုတွေစင်ကြေပြဖို့ကြိုးပမ်းမှုဖြစ်နေလဲသမ္မတထရမ့်ကပြောဆိုထားပါတယ်။
American သမ္မတဒေါ်နယ်ထရမ့်ရဲ့အခြေအတင်ဖြစ်စရာပြည်မှုပြောဆိုမှုတွေပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်လာတာနဲ့အတူ American အစုရှယ်ယာဈေးကွက်တွေကျဆင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှကစတော့ဈေးတွေလည်းကျဆင်းခဲ့ပါတယ်။ American ကအထက်စတော့ရှယ်ယာဈေးကွက်တွေဟာမနေ့ကတုန်းက 1.8% ခန့်အထက်ကျဆင်းခဲ့ပြီးဒေါင်းဂျုန်းစက်မှုလုပ်ငန်းညွှန်ကိန်းကတော့382မှတ်ကျဆင်းခဲ့တာပါ။ American ပြည်ထောင်စုစုံစမ်းဆေးဘီရို FBI ကြီးကဲကိုယာရုကဖယ်ရှားခဲ့တာထိတ်တန့်လျှို့ဝှက်သတင်းတွေကိုရုရှားဆွေးရတာဝန်ရှိသူတွေကိုပေးအပ်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုတမရကဟန်တာကိုကြိုးပမ်းခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူရင်းနှီးမြှုပ်နှံမှုဈေးကွက်တွေမှာရိုက်ခတ်လာခဲ့တာပါတမရထရမ့်ရဲ့ကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်ပိုင်းမှာတော့အခွန်တွေလျှော့ချဖို့စီးပွားရေးအားကောင်းအောင်လုပ်ဖို့နဲ့ Corporation ကြီးတွေအကျိုးမြတ်ပေးရအောင်လုပ်ပေးမဲ့ခရီးတွေကြောင့်ရင်းနှီးမြှုပ်နှံသူတွေအားတက်ခရာက American Dollar ဈေးတွေတက်ခဲ့တယ်လို့ Stock Share ဈေးတွေလည်းစံချိန်မြင့်တင်ခဲ့ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲစီရင်ရေးမှာအဓိကကျတဲ့ကျန်းမာရေးပြည်ပြင်ပြောင်းလဲအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမ္မတဘရက်အိုဘားမားလက်ထက်ကကျန်းမာရေးဆောင်ရှောက်မှုအဥပဒေကိုဖျက်သိမ်းပြီးအသစ်အစားထုတ်မဲ့အစီအစဉ်တွေရပ်တန့်နေတာအခွန်တွေလျှော့ချပေးရေးအစီအစဉ်တွေဟာလည်းနိုင်ငံရေးအရအပြည့်မထွက်နိုင်ပဲဖြစ်နေတာတွေကြောင့်ရင်းနှီးမြှုပ်နှံသူတွေကအခုခါမှာတွန်းဆုတ်လာနေပုံရပါလေခင်ဗျာ
တူရကီသမ္မတရစ်ချတ်တိုက်ရက်အားလုံးကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကဖြစ်ပွားခဲ့တဲ့ပရစ်ကတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းအပြင်းထန်ဆုံးအုံအုံနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုမယ်ကြောင်းကြေညာလိုက်ပါတယ်။အမေရိကန်ဆူရတောင်ရှိသူတို့ကတော့ငင်းငင်းစွာဆန္ဒပြနေတဲ့သူတွေပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်ဝေဖန်ခဲ့တယ်လို့တူရကီသမ္မတကြီးနေရှိကဖြစ်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချုပ်ဖောက်အောင်ရောက်တယ်လို့လည်းပြောဆိုခဲ့တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုအကြမ်းဖက်တုံ့ပြန်တာမှန်ကန်တဲ့လှုပ်ရက်မဟုတ်တယ်လို့ဘယ်နေရာမှာပဲဖြစ်ဖြစ်ငင်းငင်းစွာဆန္ဒပြထုတ်ဖော်ပြောဆိုသူတွေရဲ့အခွင့်အရေးကိုလည်းအားပေးတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခဲ့သူဟက်တာနော်ရက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဖြစ်ရက်အတွက်အပြင်းထန်ဆုံးအုံလုံးနေတဲ့စိုးရိမ်ပူပန်ကြောင်းအတီးပေးဖို့တူရကီဆိုးရွားကိုဆက်သွယ်ထားကြောင်းလည်းပြောဆိုခဲ့တာပါ။ဝါရှင်တန်ဒီစီရဲတပ်ဖွဲ့ကတော့ဖမ်းဆီးထားသူတွေကနှစ်ဦးဟာတူရကီကောင်းဆောင်တွေရဲ့ကိုယ်ရံတော်တွေဖြစ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမှန်မှန်မှန်စစ်ဆေးနေတဲ့အကြောင်းနဲ့နောက်ထပ်မတင်ကြတဲ့သူတွေကိုဖမ်းဆီးဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်။ဝါရှင်တန်မှာရှိတဲ့တူရကီတန်ယုံကတော့ပြုတ်ခတ်ဖြစ်ရတာတူရကီဆိုးရွားကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ကာဒစ်အလုံသမားပါတီ PKK နဲ့ဆက်နွယ်သူလူအုပ်ကြောင်လို့အပြစ်တင်ခဲ့တာပါ။အလဲရောက်နေတဲ့တူရကီသမ္မတကိုကျေစွန်နှုတ်ဆက်ဖို့လာရောက်ကြတဲ့တူရကီနယ်ပေါ်အမေရိကန်နိုင်ငံသားတွေပေါ်ရန်ဆက်ရာကနေပြုတ်ခတ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ချမ်ဖတ်မှုတွေနဲ့ထိခိုက်ဒဏ်ရာမှုတွေဟာကွန်ပျူတာချက်မရှိဘဲရန်လူသူတွေရဲ့ဆန္ဒပြပွဲကြောင်ဖြစ်ရတာလို့လည်းတန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အီရန်ဆိုးရွားရဲ့ပယ်ထိန်ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးအီရန်ဘော့ရေးယူတက်ခတ်မှုတွေအစ်စ်ချမှတ်ဖို့အမေရိကန်ဆိုးရွားကဆုံးဖြတ်လိုက်တာဟာတရားမဝင်တယ်လို့လက်ခံနိုင်ကြမရှိဘူးလို့ဆိုပြီးဒီဘော့တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တချို့နဲ့ကုမ္ပဏီတွေကိုတန်ခတ်ရေးယူလိုက်တဲ့ကြောင်းအီရန်ဆိုးရွားကဒီနေ့ကြေညာလိုက်ပါတယ်။အခုတန်ခတ်မှုဟာပါလက်စတိုင်းနယ်မြေထဲမှာအစ္စရေးဆိုးရွားကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်သူတွေဒါမှမဟုတ်အကြမ်းဖက်အဖွဲ့တွေကိုတိုက်ရိုက်သူမဟုတ်တဲ့ဝတ်တဲ့နည်းနဲ့ထောက်ခံအားပေးတာလို့လူခွင့်ရဲ့ချုပ်ပေါက်မှုတွေကြောင့်ဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပဲအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအီရန်ကာကွယ်ရေးဌာနအရာရှိ2ဦးအီရန်ကုမ္ပဏီတစ်ခုနဲ့တရုတ်ခြေစိုက်ကွန်ရက်တစ်ခုအဖွဲ့ဝင်တွေပေါ်တံခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ်။ဆီးရီးယားဆိုရာကိုထောက်ပံ့ပေးနေသူတွေနဲ့အီရန်ရဲ့ပယ်ထိန်လက်နက်ထုတ်လုပ်မှုအစီအစဉ်80နိုင်အောင်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးတဲ့အနေနဲ့တရုတ်ခြေစိုက်ကွန်ရက်တစ်ခုနဲ့အီရန်ဆိုးရွားအရာရှိတွေကိုပြစ်မှတ်ထားတန်ခတ်တဲ့အကြောင်းအမေရိကန်ဆိုးရွားကပြောဆိုထားပါတယ်။အီရန်ဟာကုလသမဂ္ဂလူငယ်အကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မယ့်နည်းပညာတွေဆက်လက်ရှာဖွေလှုပ်ဆောင်နေကြုံပဲလို့အရှိလေပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းသံတမန်စတူဝတ်ဂျိန်းစ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီဆက်ဆွဲချက်ကိုအီရန်ကတော့ငြင်းဆိုထားဆဲဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနာယကသူရာဦးတင်ဦးကရုတ်တရက်နာမကျန်းဖြစ်ရာကရန်ကုန်ဆေးရုံကြီးမှာစစ်ကူတမှုခံယူခဲ့ရပြီးအနီးကပ်ပြည်သူကုသပေးနေရတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းကပြောပါရယ်။သူရာဦးတင်ဦးအမြန်ဆုံးပြန်လဲကျန်းမာလာစေဖို့ဒီနေ့နေ့လယ်ပိုင်းကရွှေကုန်စည်းရီရောရင်းမြစ်ပေါ်မှာစုတောင်းပွဲလုပ်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ဦးဖြူမင်းသိန်းကပြောဆိုလိုက်တာပါ။စုတောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးရန်ကုန်တိုင်းအစိုးရအဖွဲ့တာဝန်ရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူရာဦးတင်ဦးကိုလေးစားချက်ခင်သူတွေလူ90လောက်တက်ရောက်ပါတယ်။အလားတူစုတောင်းပွဲတွေကို6မန္တလေးမုံရွာလာရှုအစရှိတဲ့တခြားမြို့တွေမှာလည်းလှုပ်ဆောင်ခဲ့ကြပါတယ်။သူရာဦးတင်ဦးကမနေ့ညပိုင်းကနေရီချိုးခန်းမှာချော်လဲကြာကသတိလစ်သွားတဲ့အတွက်စေယုံပို့ပြီးကုသမှုခံယူနေရတာပါ။အသက်90ကျော်အရွယ်ရှိဖြစ်တဲ့သူရာဦးတင်ဦးကအသက်အရွယ်ကြောင့်ရောငကူကနှလုံးရောဂါခံရှိတဲ့အတွက်ကြောင့်မှပြန်ပြီးနယ်လန်းထူလာအောင်အထူးကူးစက်ကုသပေးနေရတဲ့အကြောင်းရန်ကုန်စေယုံကြီးဒေါက်တာဦးဝီကိုကသတင်းတော်တွေကိုပြောခဲ့ပါတယ်။မြန်မာတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့သူရာဦးတင်ဦးက NLD ပါတီကိုစတင်ထူထောင်ရင်းကလေးကဒေါ်ဆန်းစုကြည်နဲ့တူဥဆောင်မှုပေးခဲ့သူတူဖြစ်ပြီးအသက်အရွယ်ကြီးတဲ့အချိန်ထိမြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲရေးမနာမနေအားထုတ်ကြိုးပမ်းမှုတွေကြောင့်လည်းအများကကြီးညိုလေးစားခံရသူတူလည်းဖြစ်ပါတယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်က2015ခုနှစ်မှာချုပ်ဆိုခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်တွေရဲ့လိန်ချွင်ပြုခံရတဲ့အမျိုးသမီးဆိုင်ရာသဘောတူညီချက်ကိုပြန်သုံးသပ်ဖို့လိုနေပြီလို့ဂျပန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားအရင်သမ္မတပတ်ကွန်ဟေအနေနဲ့ဒီလိန်ချွင်ပြုခံရတဲ့အမျိုးသမီးအရေးသဘောတူညီချက်ကိုအတည်ပြုပေးခဲ့ပြီးဒီအထက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တောင်းပန်မှုကိုကြည်ကောင်ထည့်သွင်းထားခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာဝန်ကြီးချုပ်အာဘေက တိုင်းထားလို့မရနိုင်တဲ့ထိခိုက်ခံစားရမှုတွေအတွက်တောင်းပန်ကြောင်းနဲ့အထူးနောင်တရမိကြောင်းမတိမတာလေးဖော်ပြခဲ့ပြီးနောက်ဆုံးတရားရင်းတဲ့နိုင်ငံရေးဆိုင်ရာဖြည့်ရှင်းချက်အနေနဲ့နင်းနာခဲ့သူတွေအတွက်ရန်ပုံငွေထဲအမေရိကန်ဒေါ်လာ7,000ရောပေးရောကြီးပေးထည့်ဝင်ခဲ့ပါတယ်။ဒီသဘောတူညီချက်ရေးတုန်းကတော့နောက်ဆုံးပြန်ပြောင်းလို့မရတဲ့ဖြည့်ရှင်းချက်ဖြစ်တယ်လို့ထည့်ရေးခဲ့ပေမဲ့နောက်ပိုင်းမှာတောင်ကိုရီးယားမှာဆက်အသက်ရှင်နေတဲ့လိန်ကျွပြုခံရသူတွေကဒီသဘောတူညီမှုပေါ်ကန့်ကွက်ခဲ့ကြပြီးတောင်ကိုရီးယားနိုင်ငံတပ်ဖွဲ့ဝိုင်းဝေဘဏ္ဍာကိုခံလာနေရပါတယ်။တကယ်တော့ဒုတိယကမ္ဘာစစ်ဖြစ်တုန်းကတောင်ကိုရီးယားပါဝင်အာရှနိုင်ငံတွေကမျိုးသမီးပေါင်း2,000,000ကျော်လိန်ကျွပြုခံခဲ့ရမှုအတွက်ဂျပန်ဆိုရမှာတာဝန်ရှိကြောင်းဂျပန်ဝန်ကြီးချုပ်အနေနဲ့လူသိရှင်ကြားပိုယိုသက်သက်ဝန်ခံထုတ်ပြောသင့်တယ်လို့ဒီသဘောတူညီထားချက်ကိုဆန့်ကျင်သူတွေကတောင်းဆိုနေပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာလက်ရှိထုတ်လုပ်နေတဲ့စွမ်းအင်2တိုးလာစီကိုစုစုပေါင်းမီဂါဝတ် 9,000 ထုတ်လုပ်မဲ့ပြည်တွင်းဖြစ်နျူကလ িয়ার စွမ်းအင်စက်ရုံစက်ကူတိဆောက်ရေးအစီအစဉ်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီဆိုရဖွဲ့ကအတည်ပြုလိုက်ပါတယ်။နောက်တစ်လုံးအိန္ဒိယမှာနျူကလ িয়ার စွမ်းအင်စက်ရုံ22ခုရှိနေပြီးအခုနောက်ဆုံးစီမံကိန်းကတော့ဝန်ကြီးချုပ်မိုဒီရဲ့အိန္ဒိယပြည်တွင်းဖြစ်ကိုအားပေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။စီမံကိန်းကြောင့်အလုပ်ကိုင်ခွင်လန်း 3,000 ကျော်ရမယ်လို့လည်းမျှော်လင့်နေကြတာပါ။နေအောင်ကြီးစွမ်းအင်သုံးအပါဝင်2022ခုနှစ်မှာနောက်ဆုံးထားပြီးပြန်လည်အသုံးပြုနေတဲ့စွမ်းအင်တွေအသုံးပြုရေးအိန္ဒိယရဲ့ရည်မှန်းချက်တစ်စိတ်တစ်ပိုင်းဖြစ်အစိုးရအဖွဲ့ကမနေ့တုန်းကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကမ္ဘာမှာလက်စစ်စွမ်းအင်လိုအပ်ချက်အကြီးမားဆုံးတိုင်းပြည်တွေကတစ်ခုဖြစ်တဲ့အိန္ဒိယမှာဒီစီစဉ်ဟာကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအကဲခတ်တွေကမြင်ပါတယ်။အိန္ဒိယမှာစွမ်းအင်လိုအပ်ချက်ရဲ့60%ရာခိုင်နှုန်းကျော်ကိုကြောင်မီးတွေကရနိုင်ပေမဲ့လည်းတဘာဝတန်ခွေလိုမျိုးပြန်လည်စားထုတ်နိုင်မဲ့တန်ရှင်းတဲ့စွမ်းအင်အရင်းမြစ်တွေကိုသုံးစွဲဖို့လည်းအာရုံစိုက်ဆောင်ရနေတာပါ။အိန္ဒိယမှာအခုချိန်ထိတော့အိမ်နောက်စု၄ခုမှာတစ်ခုကလက်စစ်မီမတုံးနိုင်သေးဘူးလို့လည်းခံမှန်းထားကြပါတယ
်။လာအိုစ်နိုင်ငံမှာတော့ရွှေပြောင်းလူသား3ကိုလာအိုစ်ဆိုရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်တဲ့ပေါ်လာအိုစ်လူခွင့်လှူရှာသူတွေကဝေဖန်ဖြစ်တင်လိုက်ပြီးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီလာအိုစ်ရွှေပြောင်းလူသား3ဦးအနေနဲ့အင်တာနက်လူမှုကွန်ရက်ပေါ်မှာလာအိုစ်အစိုးရကိုဝေဖန်တာတွေတင်ခဲ့ပြီးထိုင်းနိုင်ငံကလာအိုစ်စံယုံဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြတဲ့ပေါ်လာအိုစ်အစိုးရကအခုလိုအပြစ်ဒဏ်ပေးလိုက်တာပါ။ဒီလူသား3ဦးဖြစ်တဲ့အသက်30ကျော်အမျိုးသားဆွန်ဖွန်ဖင်မဆုံအသက်33နှစ်အရွယ်စုကန်ချိုက်ထက်နဲ့နောက်အမျိုးသမီးတူဖြစ်တဲ့လော့ခမ်ထမဝေါင်းတို့ဟာပြီးခဲ့တဲ့ AP လာစက်မှာထောင်ဒဏ်12နှစ်ကနေအနှစ်20အထိနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။နိုင်ငံတကာလူခွင့်ရေးဖက်ဒရေးရှင်းအဖွဲ့နဲ့လာအိုစ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကအခုလိုလှုပ်လိုက်တာကလာအိုစ်ဆိုရအနေနဲ့ဝေဖန်တာတွေကိုနည်းနည်းမှမခံဘဲပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်လို့ချိန်ချောက်လိုက်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က FBI ညွှန်ကြားရေးမှူး James Comey ကိုယာဒူးကထုတ်ပယ်ပြစ်လိုက်တဲ့ကိစ္စနောက်သူ့ရဲ့အမျိုးသားလုံခြုံရေးကြံပေးဟောင်း Michael Flynn ကိုစုံစမ်းစစ်ဆေးနေတာကိုဆုံးသက်ဖို့ FBI အကြီးအကဲဟောင်း Comey ကို PR ပေးခဲ့တယ်ဆိုတဲ့သတင်းတွေအပြင်ရုရှားနဲ့ရှုပ်ဝက်ထောက်လှမ်းရေးအချက်လက်တွေထုတ်ပြောခဲ့တယ်ဆိုတဲ့သတင်းတွေကြောင့်ပေါ်ပေါက်ခဲ့ရတဲ့နိုင်ငံရေးမကြည်မလဲအခြေအနေတွေကိုဘေးချိန်ပြီးတော့သမ္မတ Trump ကသူ့ရဲ့ပထမဆုံးသောပြည်ပခီးစဉ်အဖြစ်နဲ့အရှေ့လယ်ပိုင်းနဲ့ဥရောပဒေသကိုလာမဲ့တောက်ကြနေမှာစတင်ခီးထွက်ခွာမှာဖြစ်ပါတယ်။သမ္မတ Trump ရဲ့နိုင်ငံရေးအကြက်တဲတွေကြားလက်ရှိရင်ဆိုင်နေရတဲ့အဓိကမေးခွန်းကတော့သမ္မတအပေါ်ယုံကြည်စစ်ချက်မှုပဲဖြစ်ပါတယ်။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားဆိုရရရှိရင်းနဲ့လျှို့ဝှက်ထောက်လှမ်းရေးအချက်လက်တွေထုတ်ပြောတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတင်းထောက်တွေကဝိုင်းပြီးမေးခွန်းထုတ်ခဲ့ကြတဲ့နေ့ကတော့သမ္မတအင်ဖြူရောအတွက်အလုရှုပ်ခဲ့တဲ့နေ့တစ်နေ့ဖြစ်ခဲ့ပါတယ်။နေ့တိုင်းဆိုသလိုပြဿနာအစ်စ်တစ်ခုကတော့ပေါ်နေတာပါ။အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလန်ကိုစုံစမ်းစစ်ဆေးနေတာရပ်ပစ်ဖို့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုရဲ့ညွှန်ကြားရေးမှူးဟောင်း James Comey ကိုသမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့ကိစ္စနောက် FBI အကြေကဲဟောင်းကိုမီကိုယာရုကထုတ်လိုက်တဲ့အပေါ်အကြောင်းပြချက်ပြောင်းသွားတာတွေလည်းပါပါတယ်။ Connecticut မှာဗုဒ္ဓနေ့ကကန်းချေစမ်းတပ်ဘူလောင်းတွေရဲ့ဘွေနှင်းသဘင်အခမ်းအနားမှာတော့သမ္မတ Trump ကသူ့ကိုဝေဖန်သူတွေ၊သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုပါတယ
်။ No politician in history and I say this with great surety has been treated worse or more unfair.
တမိုင်းမှာဘယ်သမ္မတမှစူးစူးဝါးဝါပြဿနာအရှာမခံရပါဘူး။တရားလွန်ပြမှုမခံရဘူးဆိုတာကိုကျွန်တော်တရားပေါ်ပြောရပါတယ်ဒီလူတွေကြောင့်တော့ဘာမှစိတ်သက်သာစွာမရှိပါဘူးကိုယ့်ရဲ့မြောင်းမှန်းချက်တွေမှာဝေဖန်သူတွေအစိုးပြင်သူတွေကိုတောင်းချက်ခွင့်မပေးပါနဲ့
အမေရိကန်သမ္မတအင်ဖြူရောမှာအကြီးအကျယ်ရှုပ်ထွေးနေတဲ့အခြေအနေမှာပဲသမ္မတအပေါ်ယုံကြည်လို့ရနိုင်ပါမလားဆိုပြီးအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုလိုက်ပါတယ်
There's a crisis of credibility in this administration, which will hurt us in ways almost too numerous to elaborate.
အစိုးရအဖွဲ့တွေမှာယုံကြည်မှုဆိုင်ရာပြဿနာရှိနေပါတယ်။ဒါကကျွန်တော်တို့ထိခိုက်နေတဲ့နည်းလမ်းတွေကတော့အများကြီးပါ။သမ္မတအပေါ်မှာယုံကြည်မှုနဲ့အမေရိကန်အပေါ်မိတ်ဆွေတွေမဟာမိတ်တွေရဲ့ယုံကြည်မှုလျော့ပါလာတာတွေကတော့ထိတ်ဆုံးမှရှိနေတာပါ။
အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယာပါဝင် Republican လွှတ်တော်အမတ်တချို့ကတော့အင်ဖြူတော်ဘက်ကအချက်လက်တွေပို့ပြီးထုတ်ပေးဖို့တောင်းဆိုကြပါတယ
် Our job is to be responsible
ကျွန်တော်တို့ရဲ့အလုပ်ကတော့တာဝန်ယူမှုတည်ကြည်လေးနက်မှုနဲ့အချက်လက်တွေစုဆောင်းရှာဖွေဖို့ဖြစ်ပါတယ
်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell တို့လိုပုဂ္ဂိုလ်တွေအတွက်တော့ဒီဝယုံသုံးကအခြေအနေကဆုတ်ယုတ်မှုအဖြစ်ရှင်းရှင်းလင်းလင်းယူဆကြတာပါ
I think it would be helpful to have less drama.
အင်ဂျီရောဘက်ကဇလန်းလုံးနေတာတွေရော့သွားရင်တော့ဒီအခြေအနေပေါ်ထောက်ကူဖြစ်မယ်လို့ထင်ပါတယ်
။နိုင်ငံတွင်းအငင်းပွားပွဲကိစ္စတွေကသမရရဲ့ပြည်ပခီးစဉ်မှာထက်ကျက်လိုက်ပါနေမှာဖြစ်တယ်လို့ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုံးသပ်သူအန်တိုနီကော့စ်မန်ကပြောပါတယ
်။ One question everyone outside the United States has and are not likely to ask in
အမေရိကန်ပြည်တော်စပြင်ပကလူတွေမှာတော့သမရကိုမေးမှမဟုတ်ပေမဲ့မေးချင်နေကြတဲ့မိကွန်းတစ်ခုကတော့တေချာပေါက်ရှိရမှာပါလွတ်တော်နဲ့သဘောထားမတိုက်ဆိုင်တာတွေမိခင်ပါတီနဲ့ပြဿနာတွေကိုယ်ပိုင်စီစဉ်နေနဲ့ရှင်းဆက်သွားနိုင်မလားဆိုတာနဲ့ဆက်နွယ်နေတဲ့သမရရဲ့တကယ့်နိုင်ငံရေးအင်အားရှိသလားဆိုတာကိုသိချင်နေကြမှာပ
ါအခက်အခဲခြေနေမှာသမရရဲ့တုံ့ပြန်ချိပတဲ့ဇယိုက်ကပြဿနာဖြစ်တယ်လို့လဲ Republican တချို့ကသတိပေးနေတဲ့အထက်မှာ Republican သုံးသပ်သူ John F. Harry လဲပါဝင်ပါတယ်
He's just promised to disrupt the status quo which I think he has certainly done. He has
လက်ရှိအနေအထားကိုခြေဖြတ်ပြစ်မယ်လို့ကတိပြုထားတဲ့အတိုင်းသူလုပ်ခဲ့တာပါ။ပြည်တွင်းမီဒီယာတွေကိုဆန့်ကျင်လူစိမ့်နဲ့ဆန့်ကျင်တာတွေရှိပါတယ်။သူ့ကိုထောက်ခံသူတွေအတွက်ဆိုရင်တော့ဒါကအထောက်အကူဖြစ်နိုင်ပါတယ်။ဒါပေမဲ့စိတ်ချယုံကြည်ရမှုကိုတိဆောက်တဲ့နေရာမှာတော့သူ့ကိုသေချာပေါက်ထိခိုက်စေနိုင်ပါတယ
်။သမ္မတထရန့်အနေနဲ့ကတော့စိတ်ချယုံကြည်ရမှုဆန်ညာစမ်းသပ်မှုတွေနဲ့ထပ်ပြီးကြုံတွေ့ရဖို့ရှိနေပါတယ်။အထူးသဖြင့်တော့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကသမ္မတနဲ့ဆေးဆက်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးလွှတ်တော်ရှေ့မှောက်လူသိရှင်ကြားကြားနာမယ့်အခါမှာကြုံတွေ့ရနိုင်တဲ့အခြေအနေရှိနေပါတယ်ရှင်
။မတ်တန်ကြီးတိုင်းပြောပြတော့ပါအခုတစ်ခါတော့တရုတ်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်။၂၁ရာစုပိုလန်မကြီးနဲ့ကုံသွေးကပတ်လမ်းမကြီးစီမံကိန်းနိုင်ငံတကာနီနော့ဖလဲဘောအတွင်းမှာဗဏ္ဍာငွေကြီးဆိုင်ရာကိစ္စရပ်တွေနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေပါဝင်အကြောင်းအရာအတော်များများကိုအာရှနဲ့ဥရောပနိုင်ငံတွေအနီးကပ်ပူးအောင်ဆောင်ရွက်သွားနိုင်မယ့်အစည်းအဝေးကိုတရုတ်သမ္မတရှီကျင်းဖင်ကအဆိုပြုပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းတရားဥပဒေစိုးမိုးမှုရှိစေဖို့အောက်ရီလိုက်စားမှုခင်းရှင်းစေဖို့နဲ့စီးပွားရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းသမ္မတရှီကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီအဆိုပြုချက်တွေနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိမယ်ဒီပေါ်မှာစိုးရိမ်မကင်းဖြစ်သူတွေလည်းရှိပါတယ်။ Reuters သတင်းကိုအခြေခံပြီးတော့ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံမြို့တော်ပေကျင်းမြို့မှာ၂၁ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းဆိုင်ရာနိုင်ငံတကာနှီးနှောဖလှယ်ပွဲကိုမေလ၁၅ရက်နေ့ကဒုတိယအနေနဲ့နောက်ဆုံးနေ့အဖြစ်ကျင်းပရမှာနှီးနှောဖလှယ်ပွဲဦးဆောင်ကျင်းပနေတဲ့တရုတ်သမ္မတရှီကျင်းပင်ကတွေ့ဆုံဆွေးနွေးမှုတွေကနေနိုင်ငံအချင်းချင်းကြားပိုးပြီးတော့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ဆွေးနွေးပွဲရလဒ်အနေနဲ့အဓိကကြားတဲ့ကဏ္ဍကြီး၃ခုမှာတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်
။推动互利共赢明确合作方向
တရားစီရည်တည်မှုတွေနောက်ကန့်သက်ချုပ်ချယ်မှုတွေကိုကျိုးစည်းပွားကာကွယ်မှုတွေကိုရှောင်ချပြီးတော့ယူသားပွင့်လင်းစွာဆက်ဆံဖို့ပြည်လမ်းပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်စလုံးအကျိုးရှိစေမယ့်အခြေအနေမျိုးတွေကိုဖန်တီးဖို့လိုပါတယ်။ပိုလန်မကြီးနဲ့ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုရင်တော့ငင်းကြိုင်းရေးနဲ့တည်ငြိမ်တဲ့ပတ်ဝန်းကျင်လည်းလိုအပ်ပါတယ်။ဒါကြောင့်မလို့ပူးပေါင်းဆောင်ရွက်နိုင်ဖို့တနင်္ဂနွေချင်းတွန်းမြင့်လှုပ်ဆောင်ဖို့ရည်ကြီးသလိုပဲဒေသတွင်းလူမျိုးရေးနဲ့တည်ငြိမ်ရေးအတွက်မတူကွဲပြားမှုတွေကိုတွစ်ဆုံဆွေးနွေးအဖြစ်ရှာပြီးတော့အတူညှိနှိုင်းတိုင်ပင်လှုပ်ဆောင်ရပါလိမ့်မယ် ။နိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာမူဝါဒတွေဖွံ့ဖြိုးရေးဆိုင်ရာမူဝါဒတွေပိုခိုင်မာအားကောင်းလာအောင်လုပ်ဖို့လည်းသမ္မတရှီကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်နိုင်ငံတွေမှာလိုအပ်နေတဲ့အခြေခံအဆောက်အုံပိုင်းကိုတွန်းမြင့်တည်ဆောက်ဖို့လည်းရှီကပြောသွားပါတယ်
။第三依托项目驱动深化务实合作
ရထားလမ်းတွေကားလမ်းတွေနဲ့တင်မောစိတ်တွေကိုအချိန်ခတ်တူတူအတွင်းမှာအမြန်တိဆောက်ဖို့လိုပါတယ်။ဒါ့အပြင်ရင်းနှီးတဲ့သဘောတန်ွေပိုက်လိုင်းတွေဆက်သွယ်ရေးကွန်ရက်တွေကိုလည်းတိဆောက်သွားပါမယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း30လောက်ကနိုင်ငံအကောင်ဆောင်တွေတက်ရောက်ကြတဲ့ဒီနီနော့ဖလေပွဲမှာသမ္မတရှီကျင်းပင်ပြောကြားခဲ့တဲ့မိန့်ခွန်းအပေါ်ဗန်နာရေးဆိုင်ရာအသင်းတွေရဲ့တာဝန်ရှိသူတွေကတော့ကြိုဆိုကြပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြန်ခင်ကသမ္မတရဲ့စမ်းသပ်တဲ့အမြင်ပေါ်အခုလိုချီးကျူးပြောဆိုပါတယ်
I think it gets right to the issue of making the system work for everybody.
အားလုံးအတွက်အလုပ်ဖြစ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒ ီဒေသအတွက်ဒါဟာတကယ်ကိုကြီးမားပြီးအမြင်ကျယ်တဲ့လှုပ်ဆောင်မှုဖြစ်ပြီးကျွန်တော်ဘဏ်အနေနဲ့လည်းလုံးဝလက်ခံပါတယ
်အာဖရိကသမဂ္ဂအခြေခံအဆောက်အအုံနဲ့ဆိုင်းယံဆိုင်ယံကော်မရှင်နာမင်းကြီးအမနီအဘိုးစစ်ကလည်းမင်းကွန်းဟာအတက်စရာပဲလို့ပြောပါတယ်ကမ္ဘာရဲ့အဓိကကြားတဲ့အပိုင်းတွေကိုချိတ်ဆက်နိုင်မယ်27ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကပတ်လမ်းကြောင်းတိစောက်တာဟာအာရှနဲ့ဥရောပအတွက်သာမဟုတ်ပဲအာဖရိကအတွက်လည်းအကျိုးရှိကြောင်းသူကပြောပါတယ်ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးရဲ့အတွင်းမှုချုပ်ရောဘတ်တိုအေဇီဗီဒိုကလည်းသမရရှိရဲ့အဆိုပြုချက်တွေကိုသဘောတူလက်ခံပါတယ
် I think he clearly made the case for
နိုင်ငံအချင်းချင်းကြားမျက်မျက်ဆန်းဆန်းကုန်သွယ်မှုပြုနိုင်အောင်လှုပ်ဆောင်ဖို့ထောက်ပြသွားတယ်လို့ကျွန်တော်ထင်ပါတယ်ဒါတကယ်လည်းကျွန်တော်တို့လုပ်ဖို့လိုနေတာပါကမ္ဘာကုန်သွယ်ရေးဥမော်လာဖို့လိုအပ်တယ်လို့ခပတ်လမ်းမကြီးရှိဖို့ဟာလေအခုကျွန်တော်တို့လိုအပ်နေတာပဲဖြစ်ပါတယ်
အခုလိုကြိုးပမ်းမှုတွေဟာလောလောဆယ်မှာတော့အစာပြုအဆင့်မှာသာရှိသေးပြီးအခက်အခဲစင်ခေါ်မှုတွေအများပြားကျွမ်းဝနိုင်တယ်လို့သမရရှိကပြောထားတာပါအခုလိုတရုတ်နိုင်ငံရဲ့ကုန်သွယ်ရေးလမ်းကြောင်းတင်းနဲ့ပတ်သက်လို့ထောက်ခံသူတွေရှိပေမဲ့လည်းရုရှား၊အမေရိကန်နဲ့အိန္ဒိယအပါအဝင်နိုင်ငံတော်များများကတော့တရုတ်ဆိုရရဲ့ကုန်သွယ်ရေးတိုးမြင့်မဲ့အစီအစဉ်မှာနိုင်ငံရေးပြောကားတွေပါဝင်နေနိုင်တယ်ဆိုပြီးဆိုရင်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာသတင်းစောင်းပါးတွေကိုအလဲပေးကြပါတယ်အရင်ဆုံးတော့27ရာစုပင်လုံညီလာခံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါတယ်ဒုတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်လူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့တပီလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်းပါတီများဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်မေလ18ရက်နေ့နေစွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တရက်ထဲမှာအဲ့လိုတိုက်တွန်းထားတာပါအပြည့်စုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒေသတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုန်းမှာသက်ဆိုင်ရာလူမျိုးစုလိုက်ဒေသခံတွေရဲ့အတန်ကိုသိရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီအသွင်းမှုနှင့်ဆလိုင်းကျဲဦးပိထောင်ကပြောပါတယ်
အမျိုးသားရှင်ကကျွန်တော်ရဲ့ NGO ကမှာကတော့အရင်လာတာပေါ့အမျိုးသားရှင်ကမှပြည်ထောင်စုအင်ချင်းညီလာခံပေါ့ဆိုအမျိုးသားရှင်ကိုကြည်ကြင်းရင်းရမလို့နိုင်ခြင်းနဲ့တော့ပြည်ထောင်စုအင်ချင်းညီလာခံကျင်းပတာတဲ့ပဲဒါကအစ်ကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ခံစားတယ်တော့ဆိုတော့ဒီအမျိုးသားရှင်မှာကြည်ကြင်းရင်းနဲ့ကိုပြည်ထောင်စုအောက်ချပြည်ထောင်စုအတိုင်းကိုမထွက်ပေါ်လာဘူးလို့ရှိရင်တော့ဒါကစိုးရင်ကြာလေကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်မပြုသေးတဲ့အခြေအနေမှာရှိနေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA စာချုပ်ကိုဖွဲ့ဝင်အလုံးလေးစားလိုက်နာပြီးဆောင်ရွက်ဖို့လိုတယ်လို့လည်းစလိုင်းကျဲဦးပိထောင်ကပြောပါတယ
် NCA မှာလည်းတချို့ဒီမှာသုံးလုံးတွေစကလုံးတွေတချို့တွေစကရက်တွေတချို့တွေကမခိုင်မာတဲ့ဟာမျိုးမသိစုံတဲ့ဟာမျိုးတွေရှိတာပေါ့ဒါတော့ NCA စာချုပ်နဲ့ပတ်သက်ပြီးတော့စကရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီပုံစံတွေကမှအရင်ပေါ်တဲ့ဟာမျိုးတွေရှိတဲ့ခါမှာအင်ဂျီကိုလက်မထိုးတဲ့ဖိတ်ချင်းတူတူတံပေါ်နဲ့အစိုးရနဲ့လက်မကန်တဲ့ဖွင့်ကြတဲ့မှာတော့မှဒီအင်ဂျီကိုတိုးတက်ပြီးလို့ရေးဆွဲတဲ့လူတွေချင်းချင်းတောင်မှအဲ့ဒီပုံစံကြတာကမှတူကြတဲ့ဟာရှိတယ်ပေါ့။ဒါရီကလည်းနည်းနည်းအားနည်းချစ်ပြီးတော့ရှိတာပေါ့။တကယ်တော့ဒီလိုမျိုးဖြစ်နေတာကအငငယ်ကြီးဖြစ်မှဖြစ်နေတယ်။ဒီကနာကတော့ပေါ်ပါလို့ပါတယ်ဒါပေမဲ့ကြီးကျက်နာကနမတိမဟုတ်ဘူးပေါ့ဒီလိုကတစုံတရာဒီလိုလက်မထူးမှလားမထူးဘူးလားဒီလိုနိုင်ငံကြီးဆွေးနွေးမှလားမဆွေးနွေးဘူးလားကျွန်တော်စဘောကိုထိုင်မှလားမထိုင်ဘူးလားဆိုတဲ့ဟာကိုဆုံးဖြတ်တဲ့ခါမှာတင်းကြီးကိုချေခံပြီးတော့ဆုံးဖြတ်တာဖြစ်ဆိုင်နိုင်ငံကြီးကိုချေခံပြီးတော့ဆုံးဖြတ်တာပူပြီးတော့မှန်ကန်နေလို့ရေးချတာပေါ့
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားစီရေးပဋိပက္ခဖြစ်ပွားနေတာဟာဒီနယ်တွင်းဖွံ့ဖြိုးရေးစီမံကိန်းတွေတရားစာသားခွဲဝေမှုအပိုင်းတွေနဲ့အများကြီးသက်ဆိုင်နေတယ်လို့တိုင်းဒေသခေါင်းဆောင်တွေကမြင်နေကြပါတယ်တိုင်းဒေသတွင်နိုင်ငံတော်ကနေလှုပ်ဆောင်မဲ့ပဲစီမံကိန်းကိုမဆိုဒေသခံတွေရဲ့သဘောထားဆန္ဒရယူပြီးသူတို့ရဲ့အကျိုးစီးပွားမတိခိုက်အောင်လှုပ်ဆောင်သင့်တယ်လို့ MPF ဖွဲ့ဝင်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
ကျွန်တော်တို့စီမံကိန်းတွေလုပ်မယ်ဆိုလို့ရှိရင်တိုင်းဒေသတွေရဲ့အတူစီးပွားကိုထိခိုက်မဲ့ဟာတော့ကျွန်တော်တို့ကအဖြစ်ဆိတ်ချီလို့ပေါ့နော်လုပ်နေတဲ့လုပ်ငန်းတွေကဒေသခံတွေနဲ့တိတိကျမဆွနွေရသေးပေနဲ့လုပ်လိုက်တဲ့စီမံကိန်းတွေကပြစ်ပနာဒီနေ့ထိမပြီးနိုင်သေးပေါ့အဲ့လိုမျိုးမဖြစ်ဆိတ်ချီဘူးပေါ့လုပ်မယ်ဆိုလို့ရှိရင်ဒေသခံတွေနဲ့သဘောထားကိုရယူမယ်ရယူပြီးတော့ဒေသခံရဲ့အကျိုးစီးပွားလည်းဖြစ်အောင်လုပ်ရမှာဒေသခံတွေအကျိုးစီးပွားရှိမှသူတို့ကလည်းထောက်ခံမှာပေါ့နော်အဲ့လိုမျိုးပုံစံတွေဖြစ်ဖို့တင့်တယ်လေ
ပြည်ရန်နှစ်မှာကျင်းပခဲ့တဲ့ပရမကျိန်20ရာစုပင်လုံညီလာခံမှာဆုံးဖြတ်ချက်တွေလက်သေးအကောင်အထည်ဖော်မှုဖြစ်မလာသေးတဲ့အနေအထားပေါ်မှာအားမလို့အားမရဖြစ်တဲ့အသံတွေလည်းထွက်ထားတာပါ။ဒါပေမဲ့လည်းလာမယ့်20ရာစုဒုတိယပင်လုံညီလာခံမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP ပါတီဥက္ကဋ္ဌဆန်းအိုက်ပေါင်းကပြောပါရစေ။
အကောင့်မြင်မှုတော့ရှိတယ်ကကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့သဘောမှရှိတယ်။နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တပ်ဆိုင်ရာပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရင်းဆွဲဖို့ဆိုပြီးတော့လည်းသဘောတူထားတာရှိတယ်။သူတို့ကိုယ်ပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးကိုလက်ခံတယ်ဆိုတော့အချိန်နေမှာရှိနေတော့ဒါကျွန်တော်တို့အလားအလာတော့ကောင်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့နော်
။ MPF ကညီနောင်တိုင်းသားများဖက်ဒရေးရှင်းဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ22ပါတီနဲ့စပြီးစုဖွဲ့ခဲ့တာဖြစ်ပြီးတော့ဗုဒ္ဓနေ့ကကျင်းပခဲ့တဲ့စည်းဝေးမှာအမျိုးသမီးပါတီမော်နဲ့မွလစ်ပရယ်ဒီမိုကရက်တစ်တိုးသက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်အဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်။မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ MPF ရဲ့စည်းဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေပြင်လက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝလုံခြုံရေးနဲ့နေရရေးမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အများအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။
နိုင်ငံရေးပြောပြသွားတာဖြစ်ပါတယ်နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းမူဂျိုအန်တိုနီယိုဂူတာရက်စ်တို့တရုတ်နိုင်ငံမှာတွေ့ဆုံခဲ့စဉ်တွင်21ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တော်ဆန်းစုကြည်ကလူကိုယ်တိုင်ဖိတ်ကြားခဲ့ပါတယ်ဒါပေမဲ့အတွင်းမူဂျိုအနေနဲ့21ရာစုပင်လုံညီလာခံကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာကုလသမဂ္ဂဘက်ကတော့အခုအချိန်ထိတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးအခုတခါတော့လိတ်ကျွန်းလူသက်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ဗြိတိန်နိုင်ငံသား2ဦးသက်ခံရတဲ့လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့တည်တံပေးခံထားတဲ့မြန်မာရှေ့ပြောင်းလူသမား2ဦးရဲ့အယူခံကိုထိုင်းဘူတရားရုံးချုပ်ကိုတင်ပြတဲ့အခါမှာနိုင်ငံသားတပ်သေးနှစ်ဦးကိုခေါ်ယူပေးဖို့အချက်ကိုရုံးတော်ကခွင့်ပြုမယ်ဆိုရင်တောင်းဆိုသွားမယ်လို့မြန်မာတန်ရုပ်ကိုစားပြုရှိနေတယ်ကပြောလိုက်ပါတယ်အပြည့်စုံကိုတော့တိုင်းချေဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားနှစ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျွန်းပေါ်မှာပဲတပ်ဖြတ်ခံခဲ့ရတာပါဒီအတွက်မြန်မာလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူသတ်မှုမဒိမ့်မှုတရားမဝင်ဝင်ရောက်မှုအမှုခွနမှုနဲ့ဆွတ်ဆွဲထားပြီးကော့စမွေအကျဉ်ထောင်မှာထိန်းသိမ်းထားပါတယ်။အဲ့ဒီထိန်းသိမ်းသားစဉ်ကာလအတွင်းမှာတရားခံဘက်ကအကျိုးဆောင်ရှေ့နေတွေကနိုင်ငံသား၂ဦးကိုတက်တည်အဖြစ်ထွက်ဆိုခွင့်ပြုဖို့တင်ပြခဲ့ပေမဲ့ကော့စမွေတရားရုံးမှာကောအယူခံတရားရုံးမှာပါပယ်ချခံရတာပါ။အခုဗဟိုတရားရုံးချုပ်ကခွင့်ပြုမယ်ဆိုရင်တော့ဒီအမှုနဲ့ပတ်သက်လို့သိရှိနိုင်တယ်လို့ယူဆရတဲ့နိုင်ငံသား၂ဦးကိုတက်တည်အဖြစ်ခေါ်ယူခြင်းနဲ့ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးတရားခဏီဘက်ကနေအကျိုးဆောင်ပေးနေတဲ့ရှင့်နေဦးအောင်မျိုးတန်ကပြောပါတယ်
။ရှောင်းနဲ့ခရစ်စတိုဖာပါ။အရောက်ပါ
။
ဒါကူတော့အန်ဂေရိုမူလာတရားရုံးနဲ့ဒီတက်တီနေရာကိုတင်ပေးဖို့ဆိုပြီးတော့အန်ဂျီလိုကော့စမွေတရားရုံးမှာပြောခဲ့ပါတယ်။ဒါပေမဲ့တရားရုံးကအဲ့ဒီဟာကိုခွင့်မပြုခဲ့ဘူး။ဒါပေမဲ့အယူခံမှလည်းပြောတယ်ခွင့်မပြုဘူး။တို့တော့အခုလိုနောက်ဆုံးအချိန်မီတရားရုံးမှာမှရုံးတော်ကခွင့်ပြုတယ်ဆိုရင်တော့ဒါရုံးတော်ရဲ့တဘောတိုင်အဂရိုချက်ထောက်ရရမှာပါ။အဓိကတော့ရုံးတော်ရဲ့ခွင့်ပြုချက်ရဖို့လိုပါတယ်။
နိုင်ငံသား2ဦးအနက်2ဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်2ဦးကတော့အဲ့ဒီကျွန်းကကျွန်းကြီးပိုင်နဲ့ AC ဘားမှာဂီတာ TV အလုပ်လုပ်နေသူ2ဦးဖြစ်ပါတယ်။သူတို့ဟာဗြိတိန်နိုင်ငံသား2ဦးတက်ပြတ်ခံရတဲ့နောက်တစ်နေ့မှာပဲကျွန်းကနေထွက်ခွာသွားခဲ့ကြသူများဖြစ်ပါတယ်။သူတို့ကိုထိုင်းရဲကမင်းများစုံစမ်းမှုတွေအနည်းငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူသတ်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတူကတော့သူ့ရဲ့အခန်းမှာသွေးစွန့်နေတဲ့အဝတ်စားတွေရှိနေပြီးနောက်တူကတော့တင်းဆုံးသူတက်ခိုက်ခံရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါသူတို့တွေကိုတက်တည်အဖြစ်ခေါ်ယူခွင့်ရမယ်ဆိုရင်တက်ဆိုင်ရာတန်ယုံတွေကနေတဆင့်ခေါ်ယူသွားမှာဖြစ်တယ်လို့လည်းပြောပါတယ်အဲ
အဲ့ဒါဆိုရင်တော့အငယ်တို့ကတန်ယုံချင်းဆက်သွဲပြီးတော့နားပြီးတော့တက်တည်ခံမှုဆောင်ဆက်ဆောင်ရမှာပါ
တရားလိုပြတက်တည်60ကျော်တင်ပြထားတဲ့အထက်က35ဦးခန့်ကိုတော့စစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်ဒီရခံဘက်ကအကျိုးဆောင်ရှိနေတဲ့အဖြစ်ထိုင်းရှင်နေများကောင်စီကလူခွင့်ရေးရှိနေတွေကအမှုကိုလိုက်ပေးခဲ့တာပါတရခံဘက်ကတက်တီတွေကတော့ခေါ်ယူမင်းမြန်နိုင်တာမျိုးတွေအနည်းငယ်သာရှိခဲ့ပေမဲ့တချို့ကတော့မြမပီကိုအပီးပြန်သွားကြသူတွေလည်းရှိပါတယ်မြမရှစ်ပြောင်းလို့တမခံမှန်းကြီး4000လောက်အလုလုကန်နေတဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဗန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ်မေလ17ရက်ကြာသပတေးနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်အခုဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာတော့အပတ်စဉ်ကျမ်းမာရေးကဏ္ဍမျက်မှောက်ရေးရာ30ချက်နဲ့အတူ
အခုတိုင်းပြည်နယ်မှာဆိုလို့ရှိရင်အစီအစဉ်တော့ထူထားတဲ့ရခိုင်လူမျိုးရေးပါတီလည်းရှိပါတယ်ရခိုင်ပြည်နယ်တစ်ခုလုံးအနေနဲ့အနိုင်
ဒီကြောင်းကိုတော့တိုင်းရင်သတင်းအစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တန်းကပ်ပါပိုနဲ့ပတ်သက်ပြီးတော့တင်ဆက်ပေးသွားမှာပါ။ဒေါက်တာမြေဦးကိုကိုဝင်းမင်းကဆက်သွယ်မြန်းပြီးတော့တင်ဆက်ပေးထားပါတယ်ခင်ဗျာ
။ Okay, ဒေါက်တာမြေဦးခင်ဗျာ။ကျွန်တော်တို့ဒီကပ်ပါးကောင်ပေါ်ဆရာเนาะလူရဲ့ခန္ဓာကိုယ်မှာတွေ့ကပ်နေတဲ့ဒီကပ်ပါးကောင်တွေကမြန်မာနိုင်ငံမှာဆရာဖြစ်တဲ့အမျိုးအစားအနေထားတွေဘယ်လိုရှိလဲဆရာ
ကပ်ပါးဆိုတာကကျွန်တော်တို့လူခုခန္ဓာမှာတွေ့မယ်သူတို့အသက်ရှင်နိုင်တဲ့နေရာပေါ့เนาะနေပြီးတော့လူခုခန္ဓာကအစာအရာကိုစားတာပေါ့လူစားပလိုက်တဲ့အစာတွေကိုစားတာပါသလိုအဲလူရဲ့သွေးသားကိုသူတို့စားပြီးတော့သူရှင်နိုင်ရင်တွေ့လို့တာအဲတော့ကပ်ပါးတွေကတော့ပုံမှန်မှာဘယ်လောက်များလဲဆိုအဓိကသူသိနေကြတာကကိုယ်ရင်းရှိတဲ့ကပ်ပါးနဲ့ကိုယ်ခန္ဓာပြင်ပမှာတွေ့တဲ့ကပ်ပါးပေါ့နော်ကိုယ်ရင်းတွေ့တဲ့ကပ်ပါးအများစုကတော့ပန့်ကောင်းပေါ့ဗျာလူရင်းတွေမနောက်အမီးပါဝမ်းကိုက်ပူဆိုတာပေါ့နော်နောက်လူသိပြီးတော့ဒီကပ်ပါးလိုသိမသိကြတဲ့ငှက်ဖျားပူကလည်းကပ်ပါးတစ်မျိုးပဲပေါ့နော်နောက်စင်ကြီးတော့ပေါ့နော်တချို့ကြတော့လေမျက်စိထဲမှာနေတဲ့ကပ်ပါးပေါ့နော်ဒါမျိုးရှိတယ်အခုခန္ဓာပြင်ပကြတော့အများစုကြည့်ကြတာဝဲပေါ့အဲ့ဒီအနေနဲ့မှတော်တော်များများခလိတဲ့ငယ်ဒီမှာဖြစ်တဲ့သန်းပေါ့နော်။တော်တော်ဆင်းပေါ်မှာနေတယ်။အဲ့တော့သန်းတော်မှကျွန်တော်တို့ကသုံးယူခွဲထားသေးတာပေါ့။ဒါပေမဲ့တွေ့ရတဲ့သန်းကိုခန္ဓာပေါ့ body ပေါ်မှာတွေ့ရတဲ့သန်းနဲ့စီခုံမွေးပေါ်မှာတွေ့ရတဲ့သန်းပေါ့နော်။ဒါအကောင်မျိုးစားရင်မတူပါဘူး။အများစုကတော့သန်းဘလောက်ထိတောင်ကြီးထွားလဲဆိုတဲ့ခလိငယ်ဒီမှာကြောင်းပါလား။ဒါသန်းကြီးရှိတဲ့ခါကျတော့အမေရိကန်နိုင်ငံလိုနိုင်ငံမျိုးမှာသန်းရှိတဲ့ခလိတွေသန်းတွေတက်ဆင်းပြီးမှကြောင်းလာခိုင်းရတာမျိုးရှိတယ်။ကပါလို့ခလေးတောင်ရောက်ပို့မှာဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဆရာရည်ဒီခလေးငယ်တွေမှာပေါ့နော်တန်းဒီကပ်ပါကောင်တွေ့ကြမှုနေထားကအဖြစ်များလားဆရာ
အာရှိတာပေါ့ကျွန်တော်တို့ဒီခလေးရောလူကြီးတွေရောကိုယ်တောင်ပြီးခင်တော့ဆေးဥမှာနေတဲ့လူတွေရောအစ်ကြီးရဲ့အဖိုးအွားတွေအားသာတန်းနေတော်များရှိကြတယ်ကျွန်တော်ဥကောင်းမှာကျွန်တော်တန်းဆိုရင်ကျွန်တော်ကတန်းတုတ်တယ်ဟိုကျွန်တော်ကမှကျူရပေါ့ကထိုင်ပြီးတော့လကားနေပြုသမီးတွေဆိုတန်းတုတ်တယ်ဆိုတာမျိုးဆိုတန်းကောင်လေးတို့ရှာပြီးတော့သူကစပင်းရဲ့ဟိုအရင်ဥခွန်သားမှာတက်ပြီးတော့တွေ့တာတွေ့ပြီးတော့အဲ့မှာဥလီရသတ်မှုပေါ့နော်ဥလီရသတ်ရှိတယ်ဥသီလေးလေးပေါ့နော်ကျွန်တော်တို့သံကောင်ကဟိုအနဖားလေးရဲ့အကက်ထိပ်ဖျားလေးတော့ရှိတယ်တန်းစီလေးတစ်စီးလောက်ရှိတယ်သံကောင်လေးတွေပေါ့သူ့ရဲ့လည်းငယ်နိုင်ငယ်ပေါ့ဒါလေးကိုကျွန်တော်စပင်းကနေဒီကောင်လေးဆွဲထုတ်ပြီးတော့အဲလက်သေးကောင်ကတင်ပြီးတော့တစ်ကနေဆိုကျွန်တော်အတန်ကြီးအောင်ကျွန်တော်ခြေလိုက်တာဒီကောင်လေးကသေးပါပေါ့ဒါနဲ့ဥလေဥရဲ့ဥလေးရောက်ဆွဲရအောင်ရှုကြလက်ပြီးစိတ်နဲ့တိုက်တယ်ပြီးစိတ်နဲ့တော့ပြီးမှသံကောင်လေးလည်းပါလာတယ်လာဦးလေပါအဲ့တော့ဗမာနိုင်ငံမှာလည်းတော်တော်များဖြစ်နေတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီတန်းကခလေးငယ်တွေမှာပေါ့နော်ဘလူးအချောင်းချောင်းချောင်းဒီစပြီးတော့တွေ့ရတယ်ဒီကူးဆက်တာတွေဖြစ်ရတယ်ဆရာကြီး
ဟိုကတော့ထင်နေကြတာပေါ့နော်ဒါတကူကြီးတန်းရှင်းညာဖြင်းလို့ခေါင်းမလျှော်လို့အဲ့ဒါတွေကဘာမှမဆိုင်ပါဘူးဒါကလူတွေအမှတ်မှားနေတာတကယ်တော့တန်းကကိုခန္ဓာမှာကိုတယောက်တည်းဒီကောင်းတဲ့နေလို့ဘူးမှမကိုနိုင်ဘူးဘဘဘလောက်ပဲညပတ်တာကိုစီရောက်မှာဒါလည်းဆိုနောက်တဦးနဲ့တန်းရှိရလူတယောက်နဲ့အတူတူနေခေါင်းခေါင်းရင်းထိပေါ့စပင်စပင်ရင်းနဲ့သွားကူတာတော့စပင်ကနေပြီးတော့ဒီတန်းကောင်လေးကိုကျွန်တော်ဆွဲထုတ်လိုက်ပြီးတော့အပြင်မှာထားမယ်ဆိုလို့ရှိရင်ဒီတန်းကောင်တရက်ပဲအသက်ရှိတယ်အဲ့တော့ခေါင်းခေါင်းရင်းအတူတူအိတ်ကြမယ်ခေါင်းတဦးနဲ့မှနှစ်ယောက်အောင်မယ်ခေါင်းစပင်လေးထိကြပေါ့ကစားရင်းနဲ့နှစ်ပန်းတိုက်ရင်းနဲ့အဲ့လိုမျိုးနဲ့ကျွန်တော်ကူတာ
တော့ဆိုတာကတော့ကျွန်တော်တရားကိုလည်းတော့ပုံပါလေးသဘင်လေးဟိုးထုတ်တရားနဲ့ကူးရဆိုတာကတော့အခုရှိတဲ့ခရီးရနဲ့နောက်တရားကိုတည့်ရပေါ့တည့်ရမတိုင်ခင်ပြီးဆောင်ဝင်ရင်တော့ဒီခရီးရနောက်ဒီကောင်းတကောင်းကိုကူးသွားနိုင်တာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီကူးဆက်ခြင်းဖြစ်ရခြင်းချောင်းရတိထားပြီးဖြစ်တဲ့အတွက်မဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆရာ
ဒီအိမ်မှာတယောက်တန်းရှိပြီဆိုရင်ကျန်တဲ့လူတွေအကုန်လုံးစမ်းသပ်စီလိုက်ပြီးလိန်ရတော့မှာကျွန်တော်ရှော့ရတယ်ဖိုးရတယ်မတော့ဘူးပြီးစိတ်တက်ရတော့လို့ပေါ့နော်အဲအဲ့လိုမျိုးအဲ့မကူးဆက်အောင်နေဘူးကခုနပြောတဲ့ဒီကိုယ်ဒီတိုင်းအင်းကစိတ်မပတ်သက်ဘူးဆိုတော့နားရှိရလူတယောက်ကိုယ်နားမှရှိမယ်လက်ဖုံးလေးနေရာမှာကြောင်းမှနေမယ်ဆိုရင်တော့ဒီလူတွေနဲ့ကျွန်တော်ကလက်ဖုံးလေးမနေဘူးပေါ့နော်အဲ့ဒါတကူလက်ဖုံးလေးနေမှာဆိုတာကစားမယ်သူ့မယ်သူ့ရဲ့အုတ်ထုတ်ကိုယူဆောင်မယ်သူ့ရဲ့ဝယ်စားသူ့ရဲ့အောင်ပေါ်မှာရှိတဲ့ရစ်ဖုံးလေးတွေအဲဖေးစည်းလေးတွေယူဝတ်မယ်ဆိုရင်တော့အလံကူးစားနိုင်တာပေါ့နော်ချက်ချင်းအဲ့ဒါကြောင့်အဓိကပါကိုကုဆန်မယ်ဆိုရင်တဦးနဲ့တဦးတရက်ချီတွေ့တာလေးလို့ဆိုတော့အဓိကထားပြီးတော့ရှောင်ပြင်ရမယ်။ဟိုတချို့တဦးတွေကလက်စည်းပလိုက်ရင်တော်တော်သက်သာဒီကောင်ကလက်စည်းတာနဲ့ဘာမှမဆိုင်ဘူး။အဲ့တော့တဦးနဲ့တဦးမထိမတွေ့အောင်ကောင်းကောင်းရင်မတော့အထူးသဖြင့်ခလင်းငယ်တွေကျတော့ဖက်နေလားတကယ်တော့ချစ်တယ်လို့ရတော့ခါလူလူကြီးနဲ့တွေ့ပြီးတော့ကောင်းတုံးနဲ့အိတ်တာမျိုးတွေပေါ့ကောင်းမှမိခင်ကတန်းရှိနေတယ်ခရီးကိုကူးသွားတယ်ပေါ့နော်။အဲ့ဒါမူဒီကတန်းတယောက်ရှိနေရင်ဒီချိန်ထဲမှာကျန်တဲ့လူတွေကကျန်တဲ့လူပါဆိုင်ပြီးတော့ကျောင်းတန်းရှိလားလို့စစ်ဆေးရမယ်ပြီးစိတ်ကြိုက်ကြည့်တာမျိုးပေါ့ဖျက်ဖျက်ပြီးရှာတာပေါ့နော်ဒါမဲ့တန်းအမောင်ကြိုက်တယ်ဗျလက်လက်ကမိထိုးပြီးရှာလိုက်တာနဲ့ဒီကောင်ကမတွေ့ရနေအောင်ပုံသွားတော့အဲတော့ကျွန်တော်ဒါမျိုးကိုကျွန်တော်မကြခဏစစ်ဆေးရမယ်သုံးရက်တစ်ခါလောက်ကောင်းထဲမှာတန်းရှိပြန်လာကြည့်ရမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလူဒီကာကွယ်တဲ့ကြားရရပဲဆရာရေဒီတန်းရှိလာပြီဆိုတော့ဆရာရေစောစောစစ်စစ်သိနိုင်မဲ့လက္ခဏာတွေထူးထူးခြားခြားရောရှိလားဆရာ
ကျရတော့ကောင်းထဲမှာတန်းဖြစ်ပြီးဆိုလူကကုတ်တာပေါ့နော်ကုတ်တယ်ဖြစ်တယ်ကောင်းထဲမှာတကုတ်သွားလို့ရွက်တယ်ရွက်သွားခံစားရတာတွေရားတာတွေအဲတော့ခဏမငြိမ်ဘူးအိတ်မပြောဘူးဒီလိုလက္ခဏာတွေဖြစ်တတ်တယ်အဲ့ဒါအရင်မှာအသေးအံကုတ်တော့ကျွန်တော်ကနာဖြစ်ပြီးတော့ကောင်းထဲမှာနာလေးပေါက်တာလည်းရှိတယ
်ဟုတ်ကဲ့ဆရာကြီးကုသမှုကဘယ်လိုအနေထားရှိလဲဒီတန်းနဲ့သေးသွားအောင်လို
့ဘီစိတ်ကြည့်ကြည့်စစ်စစ်စစ်တွေပေါ့သူက special လုပ်ထားတဲ့ဘီစိတ်တွေကျွန်တော်တိုက်ထားတာတိုက်ထားပြီးဆိုရင်ကုသပြောလို့တန်းအကောင်တွေလည်းပါလိုက်တယ်ဥလီလည်းပါလိုက်တယ်အဲ့ဒီရားတွေမှာလွတ်သွားတဲ့အကောင်ကြီးရှိနိုင်သေးတယ်။အဲ့တော့ကျွန်တော်တန်းတက်စီတွေပေါ့နော်။စီစီတိုင်းတွေမှာကိုလွတ်ရပါတယ်။အမျိုးမျိုးရှိရပါဗျာ။အခုပိုလိုတန်းတက်စီဆိုတာရှိတယ်၊ကျဘူးတက်စီဆိုတာရှိတယ်။ set aside တွေအများကြီးသုံးထားတဲ့တန်းတက်စီကျတော့လည်းအားနေရရှိပြန်ပါ။ဒီအစည်းတွေကခေါင်းပေါ်မှာကျွန်တော်လိန်ထားလို့ပြည်ရုံးနဲ့ဝင်ပြီးမယ်ဆိုရင်အားနေရရှိတယ်။ပြီးတော့တန်းတက်စီသုံးတော်မယ်ဆိုရင်တော့တန်းတက်စီမှာပါဝင်တဲ့ပစ္စည်းတွေကိုနံပါတ်1အရေးကြီးတယ်။သတိထားမယ်။နောက်ကကျတော့လမ်းညွှန်ချက်တွေလိုက်နာရမယ်။ဒီစီမလုပ်ခင်ကျွန်တော်ကောင်းလျှော်မလား။အောင်ရှောင်းမယ်ဆိုတော့6ခန်းခါပြီးတော့ဆေးကိုဘလူးလိမ့်မယ်ဟိုလိမ့်ပြီးတော့အဝေးအုပ်ထားမယ်ပြီးတော့သုံးရက်ပြီးနောက်ခါပြန်လိမ့်မယ်အဲ့လိုမျိုးတွေပေါ့နော်အဲ့တန်းတက်ဆေးလိမ့်ဖို့လိမ့်နေရလဲအဆင်ဆင်ရှိတယ်အဲ့တော့ဘီးစိတ်တက်ကြအောင်မှတစ်ခါနဲ့မရဘူးပထမတစ်ခါရေဆေးကောင်းကျော်ပြီးတော့ကျွန်တော်ဘီးစိတ်တက်ပြီးဆိုကြပါစို့တစ်ခါတနေ့လေးကိုနှစ်ချိန်တက်ရမယ်ပြီးရင်နောက်က9ရက်မြောက်လက်နေမှတစ်ခါပြန်တက်နောက်က9ရက်မြောက်မှတစ်ခါပြန်တက်နောက်13ရက်မှတစ်ခါပြန်တက်နောက်19ရက်မှအဲ့လိုမျိုးအထက်ထက်လုံးမှတန်းနေရအများကြီးနေမှကြီးကျော်သွားတယ်အဲ့ထားတဲ့ဒီပြီးမှပါနေအောင်တစ်ရှုပြပါနဲ့တုတ်ပြရမယ်။နောက်တစ်ခါနောက်တစ်ယောက်ကိုချက်ချင်းမကုနိုင်အောင်ကျွန်တော်ပြုထားမှာပါနော်။အထူးသဖြင့်တတ်တက်စီတွေကနှစ်နှစ်အောက်ကလေးတွေမလိမ့်မချော်ရတဲ့တတ်တက်စီတွေရှိတယ်။ကိုယ်ဆောင်မိခင်နေနဲ့မတည့်တဲ့တတ်တက်စီတွေရှိတယ်။ကိုနားမလို့ရှင်ဆောင်တယောက်ကိုဖတ်ခိုင်းပြီးတော့ဒီတတ်တက်စီဟာနှစ်နှစ်အောက်ကလေးနဲ့ကိုယ်ဆောင်မိခင်တင့်တော်သလားဆောင်ဝင်ကြည့်ပြမယ်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ဘာစင်ဂျမအီကနာကိုကိုမင်းကတင်ဆက်ပေးသွားတာဖြစ်ပါတယ်တိုင်းရင်းသတင်းအစီအစဉ်ကိုအလဲမပေးခင်မှာအခုတခါတော့မျက်မှောက်ရေးရ30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဦးအောင်ခင်ကကိုညာဝဲအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်ဥရောပကုန်တွယ်ရေးလမ်းကြောင်းဖြစ်တဲ့ခေတ္တတရုတ်ပိုလမကြီးမှာလိုအပ်တဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်မှာမို့ဒီလမ်းမကြီးနဲ့ပတ်သက်သူအားလုံးအကျိုးခံစားရလိမ့်မယ်လို့တရုတ်အစိုးရကဆိုပါတယ်ဥပမာမြန်မာပြည်ကိုဖျက်ပြီးယူနန်နဲ့ဘင်္ဂလားပင်လယ်ကွေ့ဆက်သွယ်နိုင်ရင်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အတွက်အကျိုးရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်အခြေခံအဆောက်အုံတွေတည်ဆောက်နိုင်အောင်တရုတ်ကငွေထုတ်ကြီးမယ်အတတ်ပညာပိုင်းမှာကူညီမယ်ပြည်စည်းသွားရင်အင်ရှင်နိုင်ငံအတွက်အများကြီးအကျိုးရှိမယ်လို့ဆိုပါတယ်ပိုလန်မှာဖျက်သွားတဲ့နေရာမှာအင်ရှင်နိုင်ငံဟာအခွန်တော်ငွေရရှိတဲ့အပြင်လမ်းတစ်လျှောက်ကလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးလာမှာမို့တရုတ်ကိုကျွေးပြန်ဆန့်နိုင်လိမ့်မယ်လို့တွေ့ပါတယ်။ဒါပေမဲ့လမ်းပေါက်တံတားဆောက်ပြီးကောင်းစွာအသုံးပြုနိုင်ဖို့လည်းလိုပါတယ်။တရုတ်အကူအညီအများကြီးယူထားတဲ့မြန်မာပြည်ဟာပိုလန်မှစီမံကိန်းအောင်မြင်အောင်ကူညီဖို့တာဝန်ရှိတယ်လို့တရုတ်ပညာရှင်အချို့ကမြင်ပါတယ်။ ဒါပေမဲ့မတင်းငိမ့်မအေးချမ်းရင်စီးပွားရေးမတိုးတက်ပါဘူးဘယ်လိုပဲဖြစ်ဖြစ်ပိုးလမ်းမစီမံကိန်းမှာပြုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်ရမှာကတော့သိကြပါတယ
်ပိုးလမ်းမကွန်သွေးရေးလမ်းကြောင်းတိဆောက်ဖို့ကြေညာပြီးနှစ်နှစ်အကြာ2015မှာအာရှအခြေခံအဆောက်အုံရင်းနှီးရေးပန် AIIB ကိုတရုတ်ဦးဆောင်ပြီးတည်ထောင်ပါတယ်တီတောင်စားမှာမြန်မာအပါဝင်အဖွဲ့ဝင်50ရှိပြီးအခုတော့80အထိရှိလာတဲ့အတွက်အာရှဖွံ့ဖြိုးရေးပန် ADB ထက်အဖွဲ့ဝင်ပိုများနေပါတယ်။အာရှမှာနှစ်စဉ်ဒေါ်လာတန်ပေါင်း8သိန်းလောက်ရင်းနှီးဖို့လိုတယ်လို့ခန့်မှန်းပေမဲ့ ADB ဟာနှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သာထုတ်ချေးနိုင်ပါတယ်။ဒီဟာကွက်ကိုဖြည့်ဆည်းဖို့အတွက် AIIB အခြေခံအဆောက်အုံဘဏ်ကိုတရုတ်ကတီထောင်တာဖြစ်ပုံရပါတယ်။တရုတ်ချင်းငွေကိုသုံးတဲ့နိုင်ငံဟာတရုတ်ကုမ္ပဏီကိုသုံးရတာမို့ရင်းနှီးတဲ့ဘက်မှာရောဆောက်လုပ်တဲ့ဘက်မှာရောတရုတ်ကအကျိုးအမြတ်ရပါတယ်
။ဖွံ့ဖြိုးစားနိုင်ငံတွေကိုငွေထုတ်ချီးတိုင်းပြန်ရတာမဟုတ်ပါဘူး။ပြန်မဆိုင်နိုင်လို့ရောပြစ်ရတာမျိုးလည်းရှိပါတယ်။အာဖရိကမှာချေထားတဲ့ငွေပြန်မရလို့ဒေါ်လာတန်း4000တရုတ်ကပေဖြစ်ပေးရတဲ့အစီအစဉ်လားရှိပါတယ်။ဒီအကေမှာအမေရိကန်အစိုးရနဲ့အစဉ်ပြေတဲ့ဖွံ့ဖြိုးစားနိုင်ငံတွေကိုကမ္ဘာ့ဘဏ်ကငွေထုတ်ချေးပါတယ်ဒီငွေကိုအာဏာရှင်အတော်များများအလွဲသုံးစားလုပ်ပြီးမှလက်စားမှုကိုကမ္ဘာ့ဘဏ်ကလစ်လူရှုပါတယ်တရုတ်ကလည်းသူ့နိုင်ငံသားရဲ့ရွေချယ်အကောင့်တွေဖော်ရမှာအလွဲတကူငွေထုတ်ချေးမဲ့သဘောရှိပါတယ်ဒါကြောင့်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့ပြိုင်ဘက်လိုဖြစ်နေတဲ့အာရှအခြေခံအဆောက်အုံတည်ဆောက်ရေးဘဏ်ကငွေထုတ်ချေးမှာကူတာအာယုံဆိုင်နေကြတဲ့အစိုးရတွေရှိပါတယ
်အမေရိကန်ကြီးစိုးတဲ့ကမ္ဘာ့ဘဏ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့အာရှဖွံ့ဖြိုးရေးဘဏ်ကိုပြိုင်ဆိုင်ဖို့တရုတ်ကစိတ်မကူးပါဘူးဒါပေမဲ့ပိုလန်ကျောင်းစီမံကိန်းအကောင့်ထည့်ဖို့နိုင်ငံဆောင်ဘဏ်လုပ်ငန်းအသစ်တီထောင်နိုင်တာဟာစနစ်ဟောင်းကိုအားဖြစ်ရာရောက်တယ်လို့တရုတ်ကမြင်ပါတယ်အနောက်တိုင်းကကြီးစိုးတဲ့ကုန်သွယ်ရေးသဘောတူညီချက်တွေဟာတရုတ်အတွက်လည်းအရေးကြီးပါတယ်တရုတ်ကိုနှစ်ပေါင်းများစွာမှီခိုအားထားလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံသားကြွေးစည်းရင်မှာတရုတ်ကိုဆက်ရမယ့်အကြွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံသားကြွေးမီအမေရိကန်ဒေါ်လာတန်ပေါင်း 9,000 နီးပါးရှိတဲ့အနေနဲ့တရုတ်ကိုဆက်ရမှာကဒေါ်လာတန်4,000ရှိနေပါတယ်။ဂျပန်ကိုတော့ဒေါ်လာတန်2,000ပြန်ဆက်ရပါလိမ့်မယ်။ကြွေးတန်ခံနိုင်မှုလည်းအရေးကြီးပါတယ
်။ပေကျင်းအခြေစိုက်အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံရေးဘဏ်မှာအဖွဲ့ဝင်ဖြစ်သူမြန်မာအစိုးရဟာသူရရှိမဲ့ခွဲထမ်းအတွက်ဒေါ်လာတန်း250ကျော်ထက်ဝင်ရမှာဖြစ်ပါတယ်။ဒီငွေကိုလာမဲ့စနေအတွင်းအရေးကြထည့်သွင်းမယ်လို့သိရပါတယ်။မြန်မာပြည်မှာတိဆောက်ရမယ့်အခြေခံအဆောက်အုံအတွက်ငွေအများဆုံးထုတ်ချီးနိုင်တာ AIIB တရုတ်ဥဆောင်တဲ့ဘဏ်ကြီးဖြစ်တဲ့အတွက်တရုတ်အရင်းအနှီးဟာဆက်လက်တိုးပွားဖို့အလားအလာရှိပါတယ်။အခြေခံအဆောက်အုံတိဆောက်ရေးအပြင်ကုန်တွယ်ရေးဗန္ဒရေးနဲ့ပြည်သူရေးရာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့လည်းရည်ရွယ်ပါတယ်။ကစ်တစ်ပိုလမမှာမန်ဒရင်တရုတ်စကားကိုအသုံးပြုဖို့အလားအလာများတယ်လို့တရုတ်ပညာရေးဝန်ကြီးကဆိုပါတယ်။ပိုလန်ကျောင်းတစ်လျှောက်ကတိုင်းပြည်50ကျော်မှာ Confucius Institute 138ခုနဲ့တရုတ်ဘာသာစကားလေ့လာရေးဌာန132ခုကိုဖွင့်လှစ်နိုင်တဲ့အတွက်တရုတ်ဘာသာစကားလေ့လာသူပေါင်း6000ကျော်လောက်ရှိနေပြီလို့ဆိုပါတယ်။တရုတ်မီဒီယာလောကကတော့ကစ်တစ်ပိုလမကိုတရုတ်သမ္မတရဲ့အကြံအစီတစ်ခုအဖြစ်ရေးသားကြပါတယ်။ဒါပေမဲ့မြန်မာပြည်လိုပဋိပက္ခပြင်းထန်တဲ့နေရာမျိုးမှာပိုလမစီမံကိန်းဟာရည်မှန်းတယ်လို့အားလုံးပါဝင်သူတွေအကျိုးခံစားနိုင်မှာမလားဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။
ဘတ်စင်မြေမောက်ရေးရာ30ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မနက်ဖြန်စနေညအတိုင်းရိုက်လီလိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအတိပေးကြပါရခင်ဗျာ
။တို့ရှိမြတ်မြောင်းနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတယ်လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ
ပါဝင်ဆွေးနွေးမေးမြန်းလူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရာကိုမေးမြန်းလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် Facebook စာမျက်နှာပေါ်မှာလည်းမေးခွန်းတွေနောက်ကိုယ့်ရဲ့မှတ်ချက်တွေ
ဖီရီကနေတော့ကြာတာရင်းနေညာဘက်မြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဗီဒီယိုမြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရပါတယ်ကျွန်တော်တို့ရဲ့အင်တာနက် website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်အိမ်မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website မှာပဲကြည့်ရှုလို့ရပါတယ်။ဒါပြင် VOA ရဲ့ Facebook ကနေတဆင့်လည်းကြည့်ရှုလို့ရပါတယ်။ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က1-2-3-2-3-1-5-5-5-4ဖြစ်ပြီးတော့ fax နံပါတ်ကတော့1-2-3-2-3-1-5-5-5-5ဖြစ်ပါတယ်။ကျွန်တော်တို့ကို email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်။တော်ရရှိနေနေ VOA ကိုတချင်းတောင်းခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုစာတိုက်ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အမှတ်855ရန်ကုန်စာတိုက်ကြီးကျောက်တရာမြို့နယ်ဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပြီးတော့စုံစမ်းမှုတွေပြုလုပ်နေပါတယ်။ Freedom of the City စုကိုလက်ခံဖို့အတွက်ဒေါအောင်ဆန်းစုကြည်လန်နံမျိုးကိုရောက်ရှိလာတဲ့အချိန်မှာကချင်အမျိုးသားတွေကနေဆန္ဒပြခဲ့ကြတဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
မကနူပန်ပါသတင်းတွေကိုနဲ့ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ចောင်းတောင်အုပ်စုတင်းမယ်ရွာအနီးမှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပါတယ်တေဆုံးသွားတဲ့ဘာသာရေးဆရာ2ဦးကတော့တင်းမယ်3ရက်ွက်နေမော်လူဝီအတူကော်ရင်နဲ့ចောင်းတောင်အလဲရွာနေမော်လူဝီရာစိတ်တို့ဖြစ်ပြီးနောက်တဦးမှာသခိုင်းကျေးရွာနေဇူပိုင်ဖြစ်ပါတယ်အဲ့ဒီလက်လုံဘုံပောက်ကွဲမှုဟာဒီလ၄ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတေဆုံးသူတွေရဲ့အလောင်းတွေကိုမြုပ်ထားတယ်လို့သတင်းအရာရှာဖွေစဉ်ဒီလ၃ရက်နေ့ကတင်းမယ်ရွာအနောက်ဘက်မှာအလောင်းတွေကိုတူးဖော်ရရှိခဲ့တယ်လို့တောင်ပူဇာရဲစခန်းကရဲအရာရှိတဦးကပြောပါတယ်နိုင်ငံခြားသားအလောင်းနှလောင်းကတော့ဘယ်နိုင်ငံခြားသားဆိုတာကိုသက်ဆိုင်ရာကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးပောက်ကွဲမှုဖြစ်တဲ့အနည်းမှာရမ်းမှုံတွေအပါအဝင်မိုင်းလုံရာမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတချို့ကိုလည်းသိမ်းဆည်းရမိတဲ့အတွက်စုံစမ်းမှုတွေဆက်လုပ်နေတယ်လို့ရဲစခန်းတာဝန်ခံရဲအုပ်ထွန်းနိုင်ကပြောပါတယ်
။အင်္ဂလန်နိုင်ငံကနေချီးမြှင့်လိုက်တဲ့ Federal of the City စုကိုလက်ခံဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လန်ဒန်မြို့ကိုရောက်နေတဲ့အချိန်မှာလန်ဒန်ရောက်ကချင်မျိုးသားတွေကနေဇာနာထုတ်ပေါ်မှုတွေပြုလုပ်ခဲ့ကြပါတယ်။မေလ၈ရက်နေ့မှာဆန္ဒဖော်ထုတ်တဲ့အစီအစဉ်ကိုကချင်မျိုးရာစီယုံ KNO ကနေဥဆောင်ခဲ့တာဖြစ်ပြီးတောင်အောင်ဆန်းစုကြည်ဟာကချင်မျိုးရာများကိုကူစားပြုသူမဟုတ်ဘူးဆိုတဲ့ကန့်ကွက်ကြေညာချက်ကိုတော့ကချင် Community UK ကနေထုတ်ပြန်တာဖြစ်တယ်လို့ KC သူရင်မှုဥတန်ဂျုံးကပြောပါတယ်မြန်မာနိုင်ငံမှာတိုင်းဒေသတွင်သတ်မတော်နဲ့စိုက်ပွဲတွေဖြစ်ပွားနေပြီးငြိမ်းချမ်းမှုလည်းမရှိသေးသလိုကချင်မျိုးသားတွေအတွက်ကူစားပြုတဲ့ခေါင်းဆောင်တွေရောမဖြစ်ခဲ့တဲ့အတွက်တောင်အောင်ဆန်းစုကြည်အနေနဲ့ပဲဖြစ်ဖြစ် NLD အစိုးရအနေနဲ့ပဲဖြစ်ဖြစ်အင်္ဂလန်အစိုးရကနေချီးမြှင့်တဲ့စုကိုကချင်မျိုးသားများကမထောက်ခံအတိမတ်မပြုတ်နိုင်တာဖြစ်တယ်လို့ပြောပါတယ်အစိုးရသတ်မတော်ကို UK အစိုးရဘက်ကကူညီပေးသွားမယ်လို့ဆွေးနွေးချက်ပေါ်မှာလဲကချင်မျိုးသားများအနေနဲ့မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးမရမချင်းစီးပွားရေးရင်းနှီးမြှုပ်နှံမှုမပြုလုပ်ဖို့အတွက်ကြေညာချက်ထုတ်ပြန်ပေးပို့ထားပါတယ်
KNPP ခေါ်
ကရင်နီအမျိုးသားတိုးတက်ရေးပါတီကနေ27ရာစုဒုတိယပင်လုံညီလာခံကိုမတက်ရောက်တော့ဘူးလို့မေလ18ရက်နေ့မှာကျင်းပတဲ့ပါတီညီလာခံကနေဆုံးဖြတ်ခဲ့ကြပါတယ်။ဒီလိုဆုံးဖြတ်ရတာကလည်း KNPP အနေနဲ့27ရာစုပင်လုံညီလာခံမှာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရသလိုဆွေးနွေးတင်ပြခွင့်ရဖို့မတိချတဲ့အခြေအနေကြောင့်လို့ပါတီတာဝန်ရှိသူဦးရွှေမျိုးသန့်ကပြောပါတယ်။မေလ၂ရက်နေ့ကနေ17ရက်နေ့အထိတပတ်ကျော်ကြာကျင်းပခဲ့တဲ့ KNPP ရဲ့73ကြိမ်မြောက်ပါတီညီလာခံကနေ NCA လမ်းကြောင်းအတိုင်းဆက်လက်အကောင့်ထည့်ဖို့လှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်ချထားပါတယ်NCA လက်မှတ်ရေးထိုးရေးကိစ္စမှာ KNPP ပါဝင်တဲ့ UNFC အဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ့်အခြေအနေမှာရှိနေပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလင်းခေခရိုင်မောက်မယ်မြို့နယ်ကဒူးကြီးကျေးရွာအုပ်စုမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSC ကနေတတ်တတ်တဲ့ကောက်ယူမှုကြောင့်ဒေသခံ200ကျော်နေရာကနေသိမ်းရှောင်နေကြရပါတယ်။မေလ15ရက်နေ့မနေ့ပိုင်းကပုံစုပ်ရွာနဲ့မဲသစေးရွာသား200လောက်ဟာနာဟီဘုံကြီးကျောင်းကိုသိမ်းရှောင်လာတာဖြစ်တယ်လို့ရွာရှိခဲကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စိတ်ကဒေသတွင်းလူထုအကြံပေးတောင်းဆိုမှုကြောင့်ဒေသဖွံ့ဖြိုးရေးအတွက်လုံခြုံရေးအတွက်တင်နန်းပေးဖို့စီစဉ်နေမှုကိုအဲ့ဒီရွာနေရွာကလူသူတွေနားလည်မှုလွှဲမွာတာဖြစ်ပြီးတတတဲ့ကောက်ယူတာမဟုတ်ဘူးလို့ပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS ကမြန်မာအစိုးရနဲ့တနင်္ဂနွေလို့ပြစ်ခတ်ရက်စရေးစာချုပ် NCA လက်မှတ်ရေးသူထားတဲ့ရှမ်းလက်နက်ကန်ဖွဲ့တခုလည်းဖြစ်ပါတယ်
။မွန်ပြည်နယ်တန်ဖြူစရမြို့နယ်ပင့ကျေးရွာအတွင်းရှိအင်းဟောင်းကြီးကိုပြန်လည်တူးဖော်ဖို့အတွက်ကျူးကျော်ထားတဲ့မြေပိုင်ရှင်အများစုကဖယ်ရှားပေးဖို့သဘောတူထားပေမဲ့စာချုပ်စာတမ်းနဲ့တည်တည်ချာချာဝယ်ယူထားတဲ့မြေပိုင်ရှင်အချို့ကဖယ်ရှားပေးဖို့စံတာမရှိဘူးလို့အင်းတူးဖော်ရေးကော်မတီဝင်တွေကပြောပါတယ်။ပင့ကျေးရွာရှိအင်းကြီးဟာနွေရာသီရောက်တဲ့အခါရေခမ်းချပြီးရွာသူရွာသားတွေတောက်သုံးရေရှားတဲ့ပြဿနာနဲ့ကြုံတွေ့နေရတဲ့အတွက်ဧပြီလပထမပတ်ကအင်းကြီးကိုစတင်တူးဖော်နေတာပါ။လက်ရှိအင်းတူးဖော်ရမှာရွာရဲ့မြေပုံအတိုင်းအင်းအရိယာက12ဧကကျော်ရှိပြီးအင်းနယ်ကျူးကျော်ခြံစိုက်ထားတဲ့သူတွေအဆောက်အဦစောက်ထားသူ24ဦးရှိကြောင်းကျေးရွာအုပ်ချုပ်ရေးမှူးကနေပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရပ်ပိုင်းသာလိုပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ရခိုင်နိုင်ငံရေးပါတီတွေအရက်ဘက်အဖွဲ့အစည်းတွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီကကြိုးစားနေကြပေမဲ့အခုချိန်ထိအမျိုးသားအဆင့်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကျင်းပခွင့်မရသေးပါဘူး။ဒီအကြောင်းကိုတော့မောင်အေးကလည်းခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲမကြမ်းဖက်ဖြစ်နေတဲ့အခြေအနေကိုရခိုင်အမျိုးသားပါတီကတွန်းရည်မှုဥထွန်းအောင်ကျော်ကအခုလိုပြောပါတယ်
။အခုတိုင်းပြည်နယ်မှာဆိုလို့ရှိရင် NCA လက်မှတ်ထိုးထားတဲ့ရခိုင်လူမျိုးရေးပါတီလည်းရှိပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးအနေနဲ့အနိုင်ရထားတဲ့ကျွန်တော်တို့ရခိုင်အမျိုးသားပါတီရှိပါတယ်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မပေးဘူးဆိုတာကိုဒီချုပ်ခင်ဗျာလက်မှတ်ထိုးပြီးတော့ဒါကြေးလူမျိုးရေးပါတီကိုအကြောင်းကြားလဲသူအဲ့ဒါကိုကျွန်တော်တို့အခြေသွားမိထားပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မှအချင်းပန်တဲ့ချင်းရှိပါဘူးခင်ဗျ
အမျိုးသားအစဆွေးနွေးမှုမရှိသေးတဲ့ပြည်နယ်တွေအတွက်ညီလာခံတားဖို့ခက်ခဲတယ်လို့ UNFC ကညီညွတ်သားတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကအခုလိုပြောပါတယ
်လက်မှတ်ထိုးထားတဲ့ဖွဲ့တွေထဲမှာခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလည်းမျိုးသားစုတို့မှာ consent တွေဒါလည်းလက်ရှိမရှိသေးဘူးဆိုတော့ကိုမျိုးသားပြည်မှာရှင်းလင်းတိုင်ပင်မှုဒီကနေ့အဲ့ဒီညီလာခံတက်ပြီးတော့တစ်ခါကြီးအဖြေပေးဖို့ဆိုတာမလွယ်ဘူးဗျ
။ဒီလိုအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျန်းပါခွင့်မရသေးတဲ့အတွက်ညီလာခံကိုတမတဆိုတာကတော့ပါတီဗဟိုရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ဦးထွန်းအောင်ကျော်ကစပြောပါတယ်
။ဟိုအလုံးမှုဆောင်ကော်မတီအများစုရဲ့ဗန်ဒီရဲ့ကျွန်တော်တို့ကိုတက်ရောက်ပြီးလဲအများစုကဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီလိုမျိုးညီလာခံတက်ပါမယ်ဆိုဗျ
။မေလ13ရက်နေ့ကထိုင်းနိုင်ငံရှမ်းမြောက်မြို့မှာ NCA အပိုင်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့ရဲ့အရေးပေါ်စေဝေးမှာ NCA ပြဋ္ဌာန်းချက်နဲ့အညီအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆလာတွန်းအားပေးဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လို့ ALB ပါတီဒုဥက္ကဋ္ဌခိုင်စိုးနိုင်အောင်ကတံတန်းထောက်တွေကိုပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နိုင်ငံရဲ့ပါတီတွေအပါအဝင်အရေးဖအဖွဲ့စိတ်တွေစုပေါင်းပြီးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်တယ်လို့အမျိုးသားအစနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အသံဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်တိုက်ပါခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုစာရေးတင်ပြထားပေမဲ့အခုအချိန်ထိကျင်းပခွင့်မရသေးပါဘူး
Several ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်လေးမြို့မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်းတည်ဆောက်နိုင်မဲ့အလားအလာနဲ့ပတ်သက်ပြီးတော့ပြင်သစ်ကုမ္ပဏီတစ်ခုကဖြစ်နိုင်ခြေရှိမရှိစမ်းစစ်နေကြပါတယ် Dabime DC Mangeha, Amandagi account te Pola Maguro, Dida can be Duriga suing ni Jabare. A town song Rokus Langane Susie Tapiro, Nango Ingani Denset Tabare.
Chimminetwin, Limu Mipoma, Gianisimanga account te Pozon Lamasuin, Limu Mir the Shaman need handed, trying at Liru Chim Munesuri need handed Giari, Piantu Yabwe Shibi, a temu Wunjang the left, a kekene yinzain la nine delu, Palawa Mune, Polong Dida, the Bawa Tinin Yifuga, Ubu Lin Tanga Piovare.
Hey, the Chong Lunga, see how Ubet Niku sat on Nijara, a Yilan Jango, a Tongu Jare, who Kundi was Sibuai, so in a Yilan Jango, Tiga, Jono Taima, he was at Ojara, Tonga Lunga, Tan John, Minu John Boru, Ting Wari, Jono Savani, to a Lemmy Song of Tiga people at Hajara.
Matu be new Pondala, Yirukongani, Nipiakanabi, Jacambinego, Susan Dora, the Lemu Mipoma. ဒီအားလက်စစ်ဒီဆောင်မဲ့စီမံကိန်းကိုတရုတ်အစိုးရနဲ့ဖက်ဆန်းလုပ်ကင်ဖို့2096ခုနှစ်ကတည်းကစတင်ခဲ့ကြပြီမဲ့တမ္ပရာဦးသိန်းစင်တက်လာပြီး2019ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပါတယ်လက်စစ်သက်အမီကာဝါ600ကျော်ထုတ်လုပ်နိုင်မယ်လို့ယူဆရတဲ့လေမျိုးမြစ်ရေအားလက်စစ်စီမံကိန်းကိုအခုအစိုးရလက်ထက်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်လျက်ရှိပြီးပြင်သစ်ကုမ္ပဏီတစ်ခုကနေဖြစ်န Yamaya, Pinachi, Shimishi, Sunset, Chinida, Chibi, Long Memelo Busura, Bama, Masun Pia, the Wuluk Yobare.
Teruga, Lolo Yabare, Yaning Bare, Sureka, Jaroma, Tenuga, EIE, SIE, Taluama. Hello, EIE, SIE, no dekama libe. Anything will do a tibida, do Sinjara, Luda, Lodoma, and there's on the name and Nila Chingu. Anything, Jay, going in Tikangude, Lubumba, Tikangude, Tolaum, at every Tikanguna, but that it's in Kanza Tolaum. I don't add the thing Kanza, Tobi, the Aka, Jaroma, General Sumter, that's a losing at the Lopendala, the Roma Lopendila. General Surako Dinama, Low Yamalam, Low Yamulasa, Kuching, General Sumter.
Lemu Mirashama, Chim Yunasu repeated, Dinan. Lidu Mune Zumia, Amyasu Nitan Jabi, Louis Natani Baka, Limu Miku, Miku Athani Yara Pibi, the Gelu Simanga account at Paula Mazuye. Truya Lumuwa Tikai Lamago, Sujang Yarelu, Polang the Daga, the Bawa Tendayi Puga, Upu Luin Tanga, Piova Regamia.
Akusa Biro, the ancient of Gunas in Zayamaba.
You can't be near Buddhi down, Mune, down, down, Osu, Dime, your anima, let alone mine, Pakwe Mujang. They don't do Adunga, Urema, Bada Yese and Une, Nanganjatan, Upa, Winnebi, Sonsamuri, Salok, Nirello. Yes, the countdown when she do regard, Pioware.
Tarashinwe could not sing Kinsanakaro. Piana, why not? Tarikani, a person, Tin, Satwame, Tay, the Tin Labet, the Pare. Now the timber assisted Mapia, so Drea, Awashi, Jamaka, Amida.
ตัวนั้นเนี่ยเมริกันยูโรปมาตำนานตอนนั้นทรัมป์เมสเซอร์ซีโอเป็นผู้นำรัฐบาลอเมริกาสนับสนุนมุขขั้นระดับอเมริกันทำไมมาจีมาโซนั่งเงียบอย่างฮิลไลคลินตันเนี่ยตำนานของบารักโอบามาสู้อะไรก็อุ้ยมาเลือดดิจูลงเกลงว่าเราทุกสงสัยมุขขั้นระดับเป็นเรื่องมีมีชีวิตตำนานทรัมป์ก็ตัวแทนลุงมุขยามาจะทำเรื่องนี้มันเป็นไงพี่อะไรเดี๋ยวว่ายูโรปเนี่ยอาชาก็สต็อกซีรีส์และจะเส้นต่อไปอเมริกันก็ที่ก็สต็อกเชียร์ซีรีส์มันนี่ลงว่าเรา
Inganiga Pipware, Pripkan and Patalo, Soy and Pubanyo, Pientano, Tonon, American Nanjay Tanaga, Weba Lipare, American Suya, Tawan Shidu, Chugaro, Yenyas or Sana Pian Yedripo, Yan Lurelo Yapi, Weban Piosugadu, Tuki Tamajini, Shiga Pia, Lulasa Topo, Piosugu, Chupa, Yau de Lule, Piosu, Weban Gayavare.
ထရင်ကျင်းချက်ကိုကိုအောင်လုံးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပါဖြစ်ပါတယ်ဗီဒီယိုအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9:00နာရီကနေ10:00နာရီအထိလိုင်းလုံးမီတာ125စေနဲ့လိုင်းလုံးမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သွားရရှင်နေအားလုံးရှင
This program has come to you from the Voice of America, Washington.